မွန်ပြည်နယ်ကြိုက်ခမီမြို့နယ်ကပင်လယ်ကမ်းစပ်ကကျွန်းတစ်ခုမှာကမ်းလွန်ရေနံတူးစင်တွေကိုပံပိုးမဲ့ပံပိုးပြီးတော့ထောက်ပံ့မဲ့အခြေဆိုင်စခန်းတစ်ခုကိုတည်ဆောက်ဖို့ရှိကြောင်းမွန်ပြည်နယ်အစိုးရတာဝန်ရှိသူတဦးက VOA ကိုပြောပါတယ်ဒီလိုတည်ဆောက်မဲ့စီမံကိန်းနဲ့ပတ်သက်ပြီးတော့လေဒေသခံတွေဟာအခြေတင်အငင်းပွားစရာဖြစ်နေပြီးတော့ဒေသခံတွေကြားမှာလည်းကြဲကြဲပြန့်ပြန့်ချပြဆွေးနွေးတင်နေလို့ဒေသခံတွေဒီဒေသခံအမျိုးသမီးအဖွဲ့ကလည်းပြောပါတယ်ကိုညံဝင်းအောင်ကအကြောင်းစုံကိုပြောပြမှာပါရှင
်မွန်ပြည်နယ်မှုရုံနဲ့တံမြူစဲအမျိုးကိုခြားထားတဲ့ဝါခရူချောင်းထက်ကကျွန်းပေါ်မှာပင်လယ်ပြင်တွင်ကမ်းလွန်ရေနံတူးစင်တွေကိုပံ့ပိုးမဲ့ထောက်ပံ့ရေးအခြေစိုက်စခန်းတစ်ခုကိုလာမဲ့တစ်နှစ်အတွင်းတည်ဆောက်သွားဖို့ရှိတယ်လို့မွန်ပြည်နယ်အစိုးရအဖွဲ့ဝင်လက်စစ်စွမ်းအင်နဲ့စက်မှုဝန်ကြီးဦးမင်းထင်အောင်ဟန်က VOA ကိုပြောပါတယ်အဲ့
တော့ဆောင်းမှာတော့ဝါခရူချောင်းအဲ့ဝါခရူချောင်းရဲ့ဟိုဘက်ခြံမှာအဲ့ဒါမှကျွန်တော်တို့ကိုကျွန်းလေးတစ်ခုရှိတယ်ဟိုပင်လယ်ကမ်းစပ်မှာပေါက်တဲ့ဟိုတမိပင်တို့ဘာလို့ပေါက်တဲ့ကျွန်းလေးဒီက40ကျော်ရှိတယ်အဲ့ဒါကိုသူတို့ကိုကျွန်တော်တို့ကငှားပေးရမှာပေါ့အဲ့ဝါခရူချောင်းကမူးတော်မျိုးနဲ့တံပိစားမျိုးနဲ့ကိုခြားလာတာစိုက်ခမီနာမှာပဲအဲ့မြို့ဝမှာကော်မတီကတော့ two fish company နဲ့ငါးတကောင်ပေါ့ two fish ကသူကစင်ကာပူပတ်တာတွေရှယ်ဟိုးဒါတွေပါတယ်သူတို့အခု MIT ဒီရင်းနှီးမြှုပ်နှံမှုကော်မရှင်လေခွင့်ပြုချက်ကြားတယ်ကြတဲ့ခါကျတော့အခုမှသူတို့စာပေးလုပ်ပြီးတော့ပါညာသူအနည်းဆုံးတစ်ထစ်လောက်တော့ကြာအောင်ပါပဲသူတို့အင်းအနီးအနားကိုဆိုက်ကိုသွားဖို့ပဲအဲ့မှာတရားတွေပါထိုးအောင်ပ
ါတက်ကမီမျိုးနဲ့အနည်းဆုံးဖြစ်တဲ့အဲ့ဒီထောက်ပံ့ရေးအခြေစိုက်စခန်းတိဆောက်ပြီးရင်မွန်ပြည်နယ်ဒေသခံတွေအတွက်အလုတ်ကန်အခွင့်အလမ်းပေါ်လာမှာဖြစ်တယ်လို့ပြည်နယ်အစိုးရအတွက်လည်းအခွင့်အငွေတွေရရှိလာမယ်လို့ဝန်ကြီးဦးမင်းထင်အောင်ဟန်ကရှင်းပြပါတယ
်ပြည်နယ်တွေကရေနံသွင်းတူတဲ့အဆင့်တွေအဲ့ဒီစင်တွေကိုကျွန်တော်တို့ကလိုအပ်တဲ့ပစ္စည်းတွေစားရေးတော့ရေးစီပါညာအစုံပေါ့ကျွန်တော်တို့ကဖြတ်မှာဆိုတော့ဟိုအရင်တော့ဆိုကျွန်တော်တို့စင်ကာပူကနေယူရတာလေစင်ကာပူကနေဆိုတော့ဝေးယူပဲဆိုတော့ကျွန်တော်တို့ဒီဗမာပြည်တိုင်းနေလို့ရင်တော့နှီးတာပေါ့နောက်ပြီးတော့ကျွန်တော်လည်းခေါ်ခါနေရမှာပေါ့အမပြည်နယ်ပြည်နယ်သားတွေအမအလုပ်လေးရအောင်တချို့အစားတောက်နေပါလေရအောင်မှာပေါ့
ဒီထောက်ပံ့ရေးစခန်းတည်ဆောက်မှုဟာ NLD အစိုးရတက်လာပြီးနောက်ပိုင်းမွန်ပြည်နယ်အစိုးရအဖွဲ့အစ်လက်ထက်မှာပထမဦးဆုံးလုပ်မဲ့စီမံကိန်းလမ်းဖြစ်ပါတယ်ဒီစီမံကိန်းကိုအကောင်အထည်ဖော်ဖို့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ကဇူလိုင်17ရက်နေ့နေပြည်တော်မှာဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒီစီမံကိန်းနဲ့ပတ်သက်လို့လောလောဆယ်မွန်ပြည်နယ်ဒေသခံတွေကြားသိပြီးမသိရှိသေးကြောင်းနဲ့ဒေသခံတွေကြားကြဲကြဲပြန့်ပြန့်ချပြဆွေးနွေးသင့်တယ်လို့မွန်အမျိုးသမီးအဖွဲ့ဒုက္ကဋ္ဌမိကွန်ချန်းနွန်ကပြောပါတယ်
သူကတော့ဒီမှာခြေဆိုင်စခန်းလေးပဲသူတို့လုပ်တာဟုတ်ပေမဲ့ခွန်တုတ်တွေရတယ်ဆိုတာကလည်းအဲ့ဒီခွန်တုတ်တွေကဘယ်လောက်ထိဒီဒေတာမှာရှိတဲ့လူတွေအတွက်ဒေတာရဲ့ဖွံ့ဖြိုးရေးမှာအကျိုးမြတ်ဖြစ်တယ်လဲဆိုတာကိုဘယ်သူမှလည်းမပြောနိုင်ဘူးရှင်။တကယ်တမ်းဒီမူပြင်းနယ်ဆွေးရအနေနဲ့ဒီလုပ်ငန်းကိုလှုပ်ဆောင်မယ်ဆိုလို့ရှိရင်လည်းဘာကြောင့်လှုပ်ဆောင်ရလဲပေါ့။ဘယ်ဟာဆုံးဖြတ်ချက်နဲ့ဘယ်လိုမျိုးလှုပ်ဆောင်မယ်ပြီးလို့ရှိရင်ဒီလုပ်ငန်းလှုပ်ဆောင်ခြင်းကဒီရရှိလာမယ်အကောင်းကျိုးတွေနဲ့ဆိုးကျိုးတွေကဘာတွေဖြစ်မလဲဆိုတာကိုပြည်သူတွေသိနားလည်အောင်ခြားပြတင်တယ်လို့ကျွန်မတောင်းဆိုချင်ပါတယ်ပြီးလို့ရှိရင်ဒီလုပ်ငန်းကိုလှုပ်ဆောင်ပြန်ပြီးရရှိလာတဲ့အကျိုးမြတ်တွေကိုဒေတာပြတကယ်တမ်းသုံးချမယ်ဆိုလို့ရှိရင်ရောဘယ်လိုအကျိုးမြတ်တွေကိုဘယ်လိုမျိုးသုံးချမလဲဆိုတာကိုအဲ့ဒီဒေတာခံတည်သူတွေသိအောင်ပြောချပေးပါလို့ပဲကျွန်မကတော့တောင်းဆိုချင်ပါတယ်ရှင
်ဝန်ကြီးနယ်ကြိုင်မြောမြို့နယ်မှာတည်ဆောက်ထားတဲ့ဘီလက်မြေလုပ်ငန်းကိုကြောင်မီးသွေးလောင်စာသုံးပြီးအပီလာတရက်နေ့ကစလို့လဲပတ်နေပြီဖြစ်တယ်လို့ဝန်ကြီးနယ်ဝန်ကြီးချုပ်ကဇွန်လလယ်မှာပြောဆိုထားတာပါကြောင်မီးသွေးဟာလူမှုဘဝကိုထိခိုက်ပြီးအစိတ်အသင့်နိုင်တဲ့အတွက်ဒေသခံတွေကစိုးရိမ်နေကြပါတယ်။ဒါကြောင့်အစိုးရကလုပ်တဲ့ကြောင်မီးသွေးစီမံကိန်းတိုင်းကိုမွန်ပြည်နယ်ဒေသခံကြေးရွာ၁၁ရွာကကန့်ကွက်ဆန္ဒပြနေကြတာဖြစ်ပါတယ်ခင်ဗျာ။